ဟုတ်ကဲ့သမားတော်ကြီးဒေါက်တာမြို့မြောင်ခင်ဗျာကျွန်တော်တို့ဒီအသက်အရွယ်ရလာတဲ့အချိန်မှာပေါ့နော်ဒီအရက်သောက်သွုံးမှုနဲ့ပတ်သက်ပြီးတော့အရေးတကြီးပေါ့နော်သိထားတင်တာကိုကျွန်တော်တို့အဓိကဆွေးနွေးမှာမို့အဓိကဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာရေ
အသက်ကြီးလာတဲ့အခါအရက်သောက်တဲ့အတွက်ကြောင့်မလို့ဒီဆိုးကျိုးတွေကပို့ပြီးတော့များလာပါတယ်အဓိကအကြောင်းကတော့နှစ်ချက်ပေါ့နော်နံပါတ်1ချက်ကအသက်ကြီးလာတဲ့အခါမှာခန္ဓာကိုယ်မှာဒီကြွက်သားတွေနဲ့ရေကကွန်တန့်နေဝပြီးတော့ဒီအဆီတွေပဲများလာတယ်ဆိုတော့အဓိကခန္ဓာကိုယ်မှာရေကနေဝတဲ့အခါကျတော့ဒီတောင်းနေကြပမာဏကိုစောက်တာတော့မှသွေးထဲမှာဒီအရက်ကက် concentration ကပုံများသွားတာပေါ့
ဟုတ်ကဲ့ဟိုရေနေသွားတဲ့အတွက်ရေနဲ့ဒီဖြော်နိုင်တဲ့အာနေပြီးတော့အရက်ကက
်ဟုတ်ကဲ့ heart attack
စိတ်ပြမှုများသွားတော့ဆရာနော
်ဟုတ်ပါတယ်ဆိုတော့ငါဒီခွက်တောင်းနေကြပဲဆိုမြဲအသက်ကြီးတဲ့ခါအဲ့တခွက်ကပို့ပြီးတော့ဒီ concentration ကများလာတော့ခါဒီပို့ပြီးတော့မူးလာတော့ပို့ပြီးတော့ဒီဆိုးကျိုးတွေကိုပို့ဖြစ်တယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်တစ်ချက်ကဆရာကြီး
တောင်းတူကအဓိကတစ်ချက်ကတော့ဒီကျွန်တော်တို့အရက်သောက်တဲ့အချိန်မှာသူချင်းခန္ဓာကိုယ်ကဒီမှာ alcohol dehydrogenase ဆိုတဲ့ enzyme ကနေပြီးတော့အရက်ကိုဒီ metabolize လုပ်တာပေါ့နော်အရက်ကိုခြေဖြတ်တဲ့ enzyme ပေါ့အဲ့ဒီ enzyme ကနည်းခန္ဓာကိုယ်ကထုတ်တာနည်းနည်းသွားတယ်ဆိုတော့ဒီကျွန်တော်တို့ဒီပုံမှန်သောက်နေကြပမာဏကိုသောက်တာတော့မှခန္ဓာကိုယ်ကဒီ enzyme မရှိတော့ကြမလို့အဲ့ဒီအရက်ကအကျိုးကပို့ပြီးတော့ခန္ဓာကိုယ်မှာကြာကြာရေရှည်နဲ့ချိန်နေတယ်ဆိုတော့သူရဆိုးကျိုးတွေပေါ်ပါပို့ပြီးတော့ခံစားရပေါ့အဓိကအဲ့တော့အဲ့ဒီနှစ်ချက်ပေါ့နော်ဒါခန္ဓာအသက်ကြီးလာတော့အပြောင်းလဲတွေများတာပေါ့အခြားအချက်လေးတွေကတော့ရက်တောက်တဲ့အတွက်ကြောင့်မလို့စီးပိုသွားတော့ပို့ပြီးတော့ခန္ဓာကိုယ်က dehydration ပေါ့ရေဓာတ်ကပိုနည်းသွားတယ်ဆိုတော့အဲ့ဒါနဲ့ပဲထပ်ပြီးတော့ပို့ပြီးတော့ဆိုးစေတာပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီရက်တောက်တာကြောင့်လဲဒီစီးသွားတယ်လို့ဘုရားကဆရာပြောတဲ့ဒီခန္ဓာကိုယ်မှာကြွက်သားအနေလာပြီးတော့အစီများတဲ့အခါမှာကြွက်သားတွေမှာအဓိကရေကိုစုတဲ့သဘောပေါ့ဆရာနော်အဲ့တော့ရေကိုစုနေတဲ့အာနဲပြီးတော့အရက်ကတည်းကပြင်းအားကိုဖြော့နိုင်တဲ့အာကနည်းသွားတဲ့နေထားမှာရေပိုတော့ပင်ရောဆရာ
အဲရေပိုတော့ပင်ရတော့ဒါအဲ့တော့ရေတို့မှာတော့ဒါချက်ချင်းတော့ဟိုတတ်တာတာပေါ့နော်ဥမာကျွန်တော်တို့ဒီရက်ကိုပဲကျွန်တော်ဒီနိစောက်တယ်ပြောမှာရေမရောပဲစောက်တာနဲ့ဒီတိုင်းရေရောပြီးစောက်လာလေနည်းနည်းกว่าဆိုတော့ပေါ့ဟုတ်တယ်အစားပိုင်းမှာတော့ရက်တစ်ခွက်စောက်လိုက်ရေလေးတစ်ခွက်စောက်လိုက်ဆိုတော့ချက်ချင်းကြီးတော့ပြစ်မလာဘူးပေါ့ဒါပေမဲ့တောင်းရင်းတောင်းရင်းနဲ့တော့ခန္ဓာကိုယ်ကဒီ metabolism ဒီဖြည့်ဖြတ်နိုင်သွားပါရောလာတဲ့အခါကျတော့ပြီးတော့နောက်တစ်ခုကအသက်ကြီးလာတဲ့အခါကျတော့ကိုယ်ကိုတောက်လို့တောက်မှန်မသိတောက်ပြီးဥပမာဘယ်လိုရေနဲ့ရောတဲ့ကြောင့်မလို့ချက်ချင်းအများမမှုလာတော့ရေရှည်မှာပို့ပြီးတော့တောက်ပြစ်နိုင်တယ်ပေါ့နော်အမောင်းကပုံများသွားတာပေါ့အဲ့ဒါကြောင့်မလို့ဒီရေနဲ့တွယ်ပြီးတောက်တာတစ်ခုတည်းနဲ့တော့ခေါလုံးခြုံကြည့်မယ်ဆိုရင်တော့အကျိုးမများလာပါဘူ
းဟုတ်ကဲ့ဆရာကြီးအဲ့တော့ဆရာကုဏ္ဏကပြောခဲ့တဲ့ဒီအရက်ကဲမူရာကိုစိတ်ပြီးတော့စူးစူးချက်ချက်ငငယ်ရလို့မသိတာပေါ့နော်ဟိုအရက်မူတဲ့အာယုံကိုကျွန်တော်အကြအာယုံတို့အမြင်အာယုံတို့ဝေဝါးတယ်လို့မျိုးနည်းနည်းဝေဝါးလာတယ်သဘောမျိုးလားဆရာ
ဟုတ်ပါတယ်ဒါကတော့ဒီအသက်ကြီးလာတဲ့အကြမလို့အရက်မတော့တဲ့လူတွေတော့မှအသက်ကြီးလာတဲ့ခါကျတော့ဒီခန္ဓာကိုယ်ရဲ့ဒီအကြအာယုံတို့ဒီခြားအကုန်လုံးကရုပ်ရွှင်းလာတာပေါ့ဒီမှာမျက်ဉဏ်စာအသက်ကြီးလာတော့နှေးဝါတယ်ဒီခန္ဓာကိုယ်ကတုတ်ပြန်တဲ့ reflex တွေဒီ perception လို့ခေါ်တဲ့အထိအတွေ့ကိုခံစားတဲ့အာယုံကြောတွေအားစအားနှင်းလာတာပေါ့အာနေလာတဲ့အခါကျတော့အရက်ကတောက်ခြင်းအဖြစ်အဲ့ဒီအာနေတဲ့ဟာကိုပို့ပြီးတော့စိုးစေတာပေါ့ဒါကြောင့်မလို့အရက်တောက်လို့လဲတာတို့အရက်တောက်လို့မှတ်ညံပို့စိုးတာတို့တွေကဒါကြောင့်မလို့ဒီအသက်ကြီးတာနဲ့အရက်ကပို့စိုးစေတာပေါ့ကျွန်တော်ငယ်တဲ့လူတွေမှာအရက်တောက်တော့တောက်တဲ့အချိန်တော့ပဲဒီအားလေး effect တွေဆိုအသက်ကြီးလူတွေကြတော့ဒီအာယုံကြောတွေကအာနေနေတဲ့အခါကျတော့အရက်တောက်ခြင်းအဖြစ်အဲ့ဒီအာယုံကြောအာနေတာကိုထပ်ပို့စိုးစေတာပေါ့အရက်ကြောင့်ဟု
တ်ကဲ့ဆရာအဲ့ဒီအခါကျတော့အကျိုးဆက်တွေရော
အကျိုးဆက်ကတော့ကျွန်တော်အဓိကဆိုးရွားဆုံးအကျိုးဆက်ကတော့ဒီမှတ်ဉာဏ်ပေါ့နော်ကျွန်တော်ဆိုရင်ဒီမှတ်ဉာဏ်ဆေးခန်းပေါ့ကျွန်တော်ခေါ်တာ memory clinic ပေါ့ memory clinic မှာကျွန်တော်လူနာကြည့်ရခါကျတော့ဒီ alcohol related dementia ဆိုတာတကယ်ကို diagnosis ရှိတာပေါ့နော်အရက်တောက်တာနဲ့ဟိုကဒီတငယ်ပြန်ယောဂါပေါ့ dementia ဖြစ်ကိုဖြစ်နိုင်တယ်အဲ့ဒါကြောင့်မလို့ရက်ကိုပုံမှန်တောက်တဲ့လူတွေမှာမှတ်ဉာဏ်အားနည်းလာတဲ့အခါမကသေးဘူးတစ်ချိန်ကြာရင်မှတ်ဉာဏ်လုံးဝသုံးလို့မရတဲ့ငယ်ပြန်ယောဂါ dementia ယောဂါတို့ဖြစ်စေနိုင်တယ်ပေါ့ဒါရက်ကအဆိုးရဆုံးအချက်ပေါ့နော်နောက်တစ်ခုကရက်ကဘယ်လောက်ထိမှတ်ဉာဏ်ပေါ်ဖြစ်လဲဆိုတော့ဥပမာပြပြမယ်အဲ့ဒီရက်တောက်လို့ dementia ငယ်ပြန်ယောဂါငယ်ပြန်ယောဂါဖြစ်တဲ့လူတွေမှာရက်စားရက်လိုက်ကြတဲ့ကြိုင်နဲ့မှတ်ဉာဏ်ဆိုပြီးတော့မဆိုးတော့အဲ့ကျွန်တော်တို့ဒီမှာခေါ်တဲ့ Alzheimer disease နဲ့ dementia နဲ့ရှင်းမယ်ဆိုရင်ပေါ့နော် Alzheimer disease ခံစားနေရတဲ့လူတွေကြတော့ဘာပဲလုပ်လို့ဆိုးမှာဆိုးမှာပဲဒါပေမဲ့အရက်တောက်တဲ့လူတွေကအရက်က effect ကအကျိုးကဘယ်လောက်ထိချက်ဖြစ်လဲဆိုတော့အဲ့ကိုမှတ်ဉာဏ်မကောင်းလို့အရက်ရက်လိုက်ပြီဆိုတာနဲ့မှတ်ဉာဏ်ကဒီချက်ပို့ပြီးတော့မဆိုးသွားတော့ ဒါကျွန်တော်အံ့ဩဖို့ကောင်းတဲ့အချက်ပါနော်ကျွန်တော်ဒီရ researcher စီကိုယ်တိုင်အံ့ဩရပေါ့ကျွန်တော်ပြောချင်တဲ့အချက်ကတော့ရက်တောက်တာရက်တာတော့အထူးပြင်မှတ်ဉာဏ်နဲ့ပတ်သက်လို့တော့ဘယ်တော့မှနောက်ကျတယ်ဆိုတာမရှိပါဘူး
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုကတော်တော်များများကျန်းမာရေးစနစ်တွေအားကောင်းလာတဲ့အနေအထားမှာပေါ့နော်ဆောင်ရှားမှုတွေတော့တော်တော်များများကအသက်ရှင်နေရတဲ့အနေအထားမှာဒီမှတ်ဉာဏ်ကျတဲ့ယောဂဖြစ်တဲ့အရေးအတွက်ကလည်းများလာပြီးတော့အခုချိန်ထိလည်းဆေးမရှိတော့တဲ့အနေအထားမှာပေါ့နော်ကာကွယ်ရေးအတွက်ဆိုလို့ရှိရင်တော့ဒါကဆရာကနဲ့ပြောလို့ရက်ကိုဖြစ်နိုင်တော့ရလိုက်တာနဲ့တိတိကျကျကြောက်မှာပေါ့ဒါပေမဲ့ဆရာကြီးတချို့မရက်နိုင်တဲ့သူတွေအတွက်ဆေးအပ်လို့ချန်ပေးခြင်းလား
မရက်နိုင်တဲ့ခြေတွေကြတော့လေ short တော့ပေါ့နော်ဒါဆုံးကျွန်တော်ပြောချင်တာပေါ့အနည်းဆုံးတော့ short တော့ပေါ့ဒါပေမဲ့ဒီရက်ကတော့ဒီမှတ်ဉာဏ်အတွက်ကတော့အဆိုးဆုံးပဲပေါ့နော်ကျွန်တော်တို့စငယ်ပြန်တဲ့ယောဂါကိုကျွန်တော်မြင်ရတော့အဆိုးဆုံးယောဂါပဲပတ်ဖြစ်လို့ဆိုတော့ကျွန်တော်ယောဂါတွေကဆေးရှိတယ်ဆေးမရှိလို့ကုလို့မရဘူးဆိုရင်တော့မှတတတတာနဲ့ဟိုအသက်ထောက်တဲ့အထိလုပ်လို့ရတဲ့အနည်းနဲ့ရှိတယ်ပေါ့နော်ဒီစငယ်ပြန်ယောဂါနဲ့ဒမန်ရှာဖြစ်လို့ခံစားရတဲ့လူကြတော့နှစ်ပေါင်း10နှစ်လောက်ချီပြီးတော့ခံစားရပြီးတော့ပိသားစုပုံနဲ့ဒုက္ခရောက်သူကိုယ်တိုင်လည်းကလေးလိုစငယ်ပြန်လိုဖြစ်သွားတဲ့ခါကျတော့တော်တော်ကိုသူကိုတယောက်လည်းမကသေးဘူးကိုယ့်ရဲ့အဆွေမျိုးတွေပါတော်တော်ထိခိုက်တဲ့ခါကျတော့ကျွန်တော်တို့ဒီမှာတော့ဒီ dementia စငယ်ပြန်ယောဂါကျွန်တော်ဒီမှာတော့ it's kind of a brain failure အုံနောက်အလုံးမလုပ်တဲ့သဘောဖြစ်သွားတာပေါ့မနော်စငယ်ပြန်ဆိုလဲဒီလိုပေါ့စကလေးလိုဖြစ်သွားတဲ့ခါကျတော့အုံနောက်ကဘာလုံးမလုပ်တော့ဘူးကလေးလိုပဲအကုန်လုံးလိုက်လုပ်ပေးနေရတယ်ဆိုတော့အဲ့ဒါအဆိုးဆုံးဘာဖြစ်လို့ကျွန်တော်ဒီနှလုံး failure တို့ jaw cut failure တို့ဆိုတာသိရတဲ့အချိန်မှာအစာထုတ်လို့ရသေးတယ် jaw cut အစာထုတ်တာတို့အသေးအစာထုတ်တာတို့ဒီအုံနောက် failure ကတော့ဘာမှလုပ်လို့မရအောင်အစာထုတ်လို့လည်းမရအောင်ကုလို့လည်းမရအောင်ဆိုတော့ဒါအဆိုးဆုံးပါ
โอเคကျေးဇူးများတင်ပါတယ်ခင်ဗျာ